ဂျပန်နိုင်ငံမှာအင်အားဖြင့်တိုက်ဖုန်းမုန်တိုင်းတိုက်ခတ်မယ်လို့အစိုးရကကြိုတင်သတိပေးချက်ထုတ်ပြန်ခဲ့ပြီးနောက်တိုကျိုမြို့မှာရေးပေါ်အခြေအနေကြီးညာထားပါတယ်။တိုကျိုမြို့ကမြန်မာမိသားစုတွေကိုဆက်သွယ်မိန့်ထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါ။
တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကြနေတဲ့မြန်မာအမျိုးသမီးတူကတော့တိုက်ဖုန်းမုန်တိုင်းအခြေအနေကိုပြောပြပါတယ
်။ခုညာရှင်းလာရဆိုပြီးတခါလေပုံရက်သွားပြီ။ကားရဲ့လမ်းမှာမရှိတော့ဖြစ်သွားပြီ။လေယာဉ်တွေတော်တော်လေးတိုက်နေတော့အပြင်မှာအရေးပေါ်ကားရဲ့တွားနေကြတယ်။ဘာဖြစ်လဲတော့မသိဘူးပေါ့နော်။ဒါပေမဲ့ဒီလိုမျိုးစောစောစီစီရထားပိတ်တယ်ဆိုတော့ပထမဆုံးအချိန်မှာရှင်းလိုက်ဒီရထားပိတ်တယ်ဆိုတော့တခါမှမရှိဘူးလို့ကြားဘူးဆုံးလို့တယ်တော့ TV သတင်းကလာနေတာကတော့ဖြစ်လာလို့ရှိရင်ကိစ္စမရှိလို့ရှိရင်အပြင်လုံးဝမဆက်ပါနဲ့27နာရီနောက်ပိုင်းက17နာရီ17နာရီ10နာရီ2နာရီ3နာရီရှိလောက်ကတူတူမှကျန်းတယ်ဆိုရင်တင်းအခုလေးသတင်းမှလာနေပါလို့ရှင်ဒီကတော့မပြတ်ဘူးမိရတော့ပြတ်တယ်တော်တော်လေးပြတ်တယ်ဒါမှမဟုတ်ခုဖုန်းလိုက်ပါတယ်ချက်ချင်းသွင်းထားလို့သူတို့တီးလို့အခုပြောနေတယ်
တိုင်ဖုန်းမုန်တိုင်းတိုကျိုကိုဝင်လာမဲ့အခြေအနေတွေကြောင့်စားတောက်ဆိုင်တွေအကုန်ပိတ်လိုက်ရကြောင်းဆွေမြမာစားတောက်ဆိုင်ပိုင်ရှင်ဒေါ်တန်းတန်းကျန်ကပြောပါတယ
်အဲတိုကျိုကမုန်တိုင်းဝင်မယ်ဆိုလို့ရှိရင်ကိုဒီစားတွေကိုဘောနောအဲ7နိုင်မှာပိတ်မယ်လို့ပြောတဲ့အတွက်ကြောင့်မလို့ဆိုင်မှာလာလို့တဲ့ကလေးတွေလည်းအဲ7နိုင်မှာပြုရင်မသူတို့ပြန်ပြီးပြုရတာပေါ့နော်ကျင်းထက်တဲ့လူတွေအလုံးလည်းရခိုင်လမ်းပိတ်လို့ဒီအိမ်ထဲမမရမှာဆိုလို့နောက်ပြီးတော့ဧည့်သည်တွေပေါ်အမြင်ကျင်ရတဲ့အတွက်ကြောင့်မလို့စိုင်းနေအလုံးအားဆိုလို့ရှိရင်စောစောစီစီပြရတဲ့အတွက်ကြောင့်မလို့ဒီဘာပြောဒီနေ့တနေ့ရောင်းရတဲ့မမရလည်းနည်းနည်းရော့သွားတာပြီးပြန်ဒါကြောင့်မလို့နည်းနည်းစကုတ်တွေကလည်းထိခိုက်တာပေါ့စီပီယာကြောင်ညာထားတဲ့အတွက်ကြောင့်မလို့တချို့လူတွေကတော့ပြင်ဆင်ထားကြရတာပေါ့ကျွန်မတို့လည်းနည်းနည်းပပတော့စားပြလေးအဲ့လိုရေးလေးပါလေးနည်းနည်းတော့ဖြူစားနာတော့ပေါ့နော
်ဂျပန်တောင်ပိုင်းကနေမြောက်ပိုင်းဘက်ကိုဥတီရေလျားနေတဲ့တိုင်ဖုန်းမုန်တိုင်းတော့ဂျပန်အစိုးရကကြိုတင်ပြင်ဆင်မှုတွေလုပ်ထားပြီးတဲ့အကြောင်းကိုလည်း NHK သတင်းဌာနမှလုပ်နေတဲ့ဦးကျော်ကျော်စိုးကပြောပြပါတယ်
။ဆရာဦးလောလောဆယ်တော့ဦးစာကာကိုကြော်သွားတဲ့နေရာမှာရောက်နေလို့ဘုံတိုင်းကဘုံတိုင်းကြီးရှားတဲ့နှုန်းကနေရတဲ့တနအီမှာ10ကီလို15ကီလိုမီတာလောက်ပဲသွားတာ။ဆရာလောလောဆယ်တိတ်ဆောင်ဖို့အတွက်အမိတ်ထုတ်ထားတာပေါ့လေ။ဒါလည်းလူတသိန်းကျော်ကျော်လောက်ကတော့ခလုံးကြီးစတဲ့နေရာကြောင်းဝင်းနေကြတာပေါ့လေ။အဲ့ဒါကကာဂိုရှိမာ၊ဟီရိုရှိမာ၊ဝါကာယာမာ၊နာရာ၊အဟီမေ၊တိုကူရှိမာ။ဒီထွက်တဲ့ချိန်နောက်ဆိုရင်တိုကျိုတောင်ဝန်းကျင်ကိုဖြတ်မှာ။ဒီလိုပိုင်းမူလာရန်ကျောင်းနေမှာဒီအလုံးနီးပါးဟာခလုံးကြီးဆန်းနေတယ်။အဲ့တော့အဲ့မှာသူကကုန်ကြီးများထားပြီးသားအဲ့မှာဆိုင်မှုတွေထောင်းတာ Emergency Shelter Area ၊ Emergency Shelter ဆိုပြီးတော့ရေးတာ။အဲ့မှာအရေးကြီးတဲ့စာရှိတဲ့ခါကြရင်တဘာပေးအနေကြောက်တဲ့ခါကြလို့ရှိရင်အဲ့ဒီမှာလူတွေအိမ်မပြန်နိုင်ဘူးကိုယ်အိမ်မပြန်နိုင်ဒီမှာသွားပြီးတော့ဆောင်ရှိတယ်ရေးရှိတယ်စားပြ၆ချမ်းရှိတယ်ခဏတစ်ချို့တညတာတဲခိုးလို့ရတယ်ဒါမျိုးလှုပ်ထားပြီးသားတ
ိုင်ဖုန်းမုန်တိုင်းကြောင့်တိုကျိုအပါဝင်အခြားမြို့ကြီးတွေမှာလေရင်ခီးစင်တွေရောရထားခီးစင်တွေပါဖျက်သိမ်းခဲ့ရတယ်လို့ပြည့်စစ်မီပြတ်တောက်တဲ့နေရာအများကြီးလည်းရှိနေပါတယ်ခင်ဗျာ